တရုတ်နိုင်ငံအထူးတန်ကိုယ်စားလှယ်စွန်ကော့ရှန်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်းဆောင်နေတာမကအခြားနိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံမှုကို NUG အမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်အာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ဖြစ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းပူဂျုံမူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုထားပါတယ်အာဆီယံအသင်းနဲ့တရုတ်နိုင်ငံတို့မကြခင်ထိပ်သီးအစည်းအဝေးပဲကျင်းပဖို့ရှိနေခြင်းမှာဖြစ်ပေါ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ NUG နိုင်ငံရေးဝန်ကြီးဒုဝန်ကြီးဖြစ်တဲ့ဦးမိုးစောဦးကို VOA ကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။လာမယ့်ဒီလအကုန်လုံးမှာဒီအာဆီယံနဲ့တရုတ်နဲ့ Policy Summit ရှိတယ်။ဒီ Summit မှာမြန်မာပြည်ကနေပြီးတော့မတက်မဲ့ကိုယ်စားလှယ်ကိစ္စလည်းပါတယ်လို့သိရတယ်ပေါ့လေ။ဒါနောက်တစ်ခုကနေဆက်ကုန်သွယ်ရေးကိစ္စတင်တဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်ဆိုရယ်အကြောင်းလည်းကျွန်တော်တို့ကြားရပါတယ်။ဘာပဲဖြစ်ဖြစ်ကတရုတ်ကဒီအထူးကိုယ်စားလှယ်ကလာရောက်ပြီးတော့ဆွေးနွေးတဲ့အခါမှာမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတော့ထည့်သွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခုကတကယ်မြန်မာပြည်ရဲ့ကိုယ်စားပြုမှုပေါ့လေ။ကျွန်တော်တို့ NUG ဒီအမျိုးသားညီညွတ်ရေးဆိုရရဲ့အခန်းကဏ္ဍလည်းထည့်သွင်းစဉ်းစားဖို့လိုပါလိမ့်မယ်။အဲ့တော့မြန်မာပြည်ပြည်ထောင်တာတွေကိုဖြည့်ရှင်းဖို့ကြိုးစားရတယ်ဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လိုမယ်လို့ယူဆပါတယ်ခင်ဗျ။ဟု
တ်ကဲ့။အဲ့တော့အခုလောလောဆယ်မှာတရုတ်ဘက်ကနေပြီးတော့ပါနော်ဆွေးနွေးလာမှုတွေဘယ်လောက်ထိရှိထားလဲ
။ကျွန်တော်တို့အစိုးရကတော့တိုင်းကဆွေးနွေးတွေ့ဆုံတာမျိုးတော့အခုထိတော့မရှိပါဘူး။တဆင့်ပေါ့လေ။ကြတာတဆင့်တရင်စကားတွေကြတာတွေတော့ရှိပါတယ်
အဲ့တော့အခုခီးစင်ကတော့ဘာတွေဖြစ်လာမယ်လို့ပြောလည်နိုင်တယ
်ဒီ Mr. Song question ပြီးခဲ့တဲ့တစ်ခေါက်ဩဂတ်စတုန်းကလာရောက်ခဲ့တာကိုလည်းကျွန်တော်တို့သိရပေါ့နော်အဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကတရင်ထုတ်ပြန်တော့မှပဲကျွန်တော်တို့ကသိရတယ်ပေါ့လေဒါပေမဲ့လို့ဒီဘက်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့တရင်ထုတ်ပြန်တာကိုကျွန်တော်တို့မကြားမိဘူးပေါ့အဲ့တော့ကျွန်တော်ကြားတဲ့တရင်တွေရဆိုလို့ရှိရင်တော့ဒါဆွေးနွေးပွဲကတိတ်ပြီးတော့အစီအမပြေခဲ့ဘူးပေါ့လေတရုတ်အနေနဲ့လည်းသူတို့လိုချင်တဲ့ရလဒ်တွေကိုမရခဲ့ဘူးဆိုပြီးတော့ဟိုချရတယ်ပေါ့နော်အဲ့တော့ဒီတစ်ခေါက်ထပ်လာတဲ့အခါမှာဘာတွေထူးကြမလဲဘာတွေထပ်ပြီးတော့သဘောတူညီမှုတွေရမလဲပေါ့ကျွန်တော်တို့စောင့်ကြည့်နေပါတယ်အခုဒီခီးစဉ်ကဘာပဲဖြစ်ဖြစ်ကမြန်မာပြည်သူပြည်သားတွေအကျိုးစီးပွားကိုအမှန်တကယ်ပေါ့ရည်ရွယ်တယ်ဆိုလို့ရှိရတော့ဒီသက်ဆိုင်တဲ့သူတွေအားလုံးနဲ့ထိတွေ့ပြီးတဲ့အခါတွေ့ဆုံနိုင်ခွင့်ရဖို့ကိုစူးစမ်းတင်တယ်
ဟုတ်ကဲ့နောက်အကြခင်ပါတဲ့ဒီထိုင်းဒူဝင်ကြီးချုပ်လာဖို့ရှိတယ်လို့ကြားပါတယ
်ဟုတ်ကဲ့ထိုင်းဒူဝင်ကြီးချုပ်လည်းလာမယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ကြားမိပါတယ်အဲနောက်တစ်ခါဒီဂျပန်ရဲ့ဒီမစ္စတာဆာဆာပါပါလည်းလာရောက်တယ်ပေါ့အခုဂျပန်တွင်းမှာအခုလိုပဲပေါ့လေတရုတ်ကဂျပန်ကထိုင်းရောကိုယ်စားလှယ်တွေလာရောက်တယ်ဆိုတော့ထူးခြားမှုတစ်ခုတော့ရှိမယ
်ဟုတ်ကဲ့အဲ့တော့ထိုင်းဒူဝင်ကြီးချုပ်အဓိကပါပြောမယ်လို့ကြားထားတယ
်လာတဲ့ခါမှာ AstraZeneca ပေါ့လေဒီကာကွယ်ဆေးတွေလှူဒန်းမယ်ဆိုတဲ့ကိစ္စတော့ကြားမိပါတယ်တခြားကိစ္စတော့ဘာအကြောင်းရှိလဲဆိုတော့သိချင်မကြားမိသေးပါဘူး
ဟုတ်ကဲ့အခုဒီတရုတ်အာဆီယံအစည်းအဝေးမတိုင်ခင်ဖြစ်လာတဲ့အတွက်အာဆီယံအနေနဲ့တရုတ်စကားပါဖို့ရောဖြစ်ဖို့အလားအလာရှိတာ
အာဆီယံအနေနဲ့ကတော့အခုကတော့ကမ္ဘောဒီးယားကခေါင်းဆောင်ကိုလွှဲပြောင်းရယူလိုက်ပြီးအဲ့တော့အခုဒီအစည်းအဝေးဆိုလို့ရှိရင်ဒီကမ္ဘောဒီးယားရဲ့ဥဆောင်ပြီးတော့ဆောင်ရွက်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ပြီးခဲ့တဲ့ summit ပေါ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာလည်းဆက်ကဆက်ရဲ့ခေါင်းဆောင်ကိုဖိတ်ကြားမှုမရှိခဲ့ဘူး။တော့အဓိကအကြောင်းကြီးကတော့ဒီအာဆီယံရဲ့ဒီအချက်၅ချက်ပါတဲ့ဒီပုံသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာအမြဲတမ်းအားနေခဲ့တာရှိတယ်။နောက်ကကျွန်တော်တို့ကနိုင်ကလည်း NUG အနေနဲ့ကအာဆီယံစီးပွဲဆိုတဲ့ဟာကတကယ်နိုင်ငံကိုကိုယ်စားပြုတဲ့ခေါင်းဆောင်တွေပဲတက်ခွင့်ရတာဖြစ်တဲ့အကြောင်းကျွန်တော်တို့အစိုးရရဲ့ခေါင်းဆောင်ပဲတက်ခွင့်ရှိတယ်ဆိုပြီးတော့စာပေးပို့ပြီးတောင်းဆိုခဲ့တာရှိပါတယ်။အခုလည်းကျွန်တော်ထပ်ပြီးတော့ပြောချင်ပါတယ်။အခုလက်ရှိလာမဲ့အာဆီယံရဲ့အစည်းအဝေးတွေပေါ့နော်တတိယနံပါတ်ဖြစ်ဖြစ်တခြားပြည်နယ်ငံနံပါတ်ဖြစ်ဖြစ်ပေါ့လေတိုင်းပြည်ကိုတကယ်ကိုစားပြုတဲ့ကျွန်တော်တို့ NUG ဆိုရတဲ့ခေါင်းဆောင်တွေကိုပဲဖိတ်ကြားတင်ပါတယ်ဒီလိုဖိတ်ကြားမှတဲ့တကယ်တိုင်းပြည်ကိုကိုစားပြုမှုအပြင်ကိုတကယ်တိုင်းပြည်တက်မှာဖြစ်ဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆက်မှန်ကန်ကန်ဆွေးနွေးနိုင်မယ်လို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒီညမှာကိုဗစ်ဒီအစရဆနကကာကွယ်ဆေးကူညီမဲ့အပိုင်းပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာကိစ္စကိုအခုအမေရိကန်ဝါရီသနမဟောင်းဗီရစ်ရှင်းဆန်လာကလေးကစလိုက်တာကအခုဂျပန်မီဒိတ်ဆိုင်ရာအထူးတန်ပေါ့နော်မြန်မာနိုင်ငံအတွက်ဆဆကာဝါကလည်းဒီရခိုင်ပြည်နယ်မှာဒီလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့ကြားတဲ့ခါကျတော့အဲ့ဒီပုံမှာရောဘယ်လိုသုံးသပ်မိလဲ
နိုင်ငံတကာတွေကတော့မြန်မာပြည်သူပြည်သားတွေရဲ့လူသားချင်းစာနာမှုအခုညီလာပတ်သက်ပြီးတော့သူတို့အနေနဲ့အနည်းလမ်းမျိုးစုံနဲ့စ조사ဆောင်နေတာလည်းရှိပါတယ်ဒါကျွန်တော်တို့ဆိုရတယ်လေဒါညှိနှိုင်းဆွေးနွေးမှုတွေတိုင်ပင်မှုတွေလည်းတစ်ခါကရှိနေပါတယ်အဲ့တော့ကျွန်တော် တို့အနေနဲ့ကတော့ဒါအကောင်းဆုံးဖြစ်ဖို့ကတော့ကြိုးစားတော့မှာဖြစ်ပါတယ်ဒီလူသားချင်းစာနာမှုကိစ္စတွေဆိုတော့အလုံးဝိုင်းဝန်းပြီးတော့မှဆောင်ရွက်မှာဖြစ်တဲ့တကြောင်ဒါနိုင်ငံကရဲဆောင်မှုတွေလို့လည်းကျွန်တော်တို့ကအများကြီးလည်ရောပြီးတော့သဘောတူခဲ့တာတွေရှိပါတယ်အဲ့တော့ဒီကောင်ကစီထိုးတဲ့လုပ်ငန်းကိုတတိုင်းပြည်လုံးကိုဖြစ်စေခြင်းနဲ့အဲ့ကိစ္စနဲ့ပတ်သက်ပြီးတော့စကားစပက်ကလည်းလုံလောက်ကအပါအဝင်ဖွဲ့စည်းနေပူးပေါင်းဆောင်ရွက်ဖို့လိုမယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးမိုးစောခင်ဗျာ